တရားမဝင်ခိုးဝင်လာတယ်လို့ယူဆရတဲ့မတင်ကားပေါ်ရလူ22ယောက်ကိုတွေ့ရှိပြီးတော့တာဝန်ရှိသူတွေဘက်ကထိန်းသိမ်းခဲ့ပါတယ်။နောက်ပိုင်းစစ်ဆေးချက်အရသူတို့တွေဟာရခိုင်ပြည်နယ်စစ်တွေတပ်ကပြင်းရွာကဖြစ်ပြီးတော့လူမှုကြီးကြပ်ရေးဥပဒေနဲ့ညီစွန်းနေတာကြောင့်စစ်ဆေးနေကြောင်းတိုင်းရဲတပ်ဖွဲ့တာဝန်ရှိသူတွေကပြောပါတယ်။ဒီသတင်းကိုတော့ဗီမာပိုင်းရဲ့သတင်းနောက်ကုမိုးစော်ကတင်ပြပေးထားပါတယ်ခင်ဗျာ။
ဟုတ်ကဲ့ဒီလ20ရက်နေ့ကရွှေတောင်ရရဲစခန်းအပိုင်ပင်လယ်ကမ်းခြေမှာစစ်လေတစည်းနဲ့အတူဒေသခံတွေကတွေ့ရှိပြီးတပ်ဆိုင်ရာကိုအကြောင်းကြားခဲ့တာကြောင့်စစ်ဆေးထိန်းသိမ်းလိုက်တာဖြစ်ပါတယ်ဒီလိုထိန်းသိမ်းလိုက်တာနဲ့ပတ်သက်ပြီးရွှေတောင်ရရဲစခန်းကတာဝန်ရှိသူတဦးကအခုလိုပြောပါတယ်
စစ်တွေတက်ကပြင်းပေါ့ပြောရမစမ်းတက်ကနေကျွန်တော်ဒီကိုလာကြတာဒီမှာကန်တင်သွားတာပေါ့အဲဒါမဲ့ကျွန်တော်ရှိမှတော့ဒီမှာပင်အားကြီးမရှိရဘူးပေါ့ခုရုပ်ရည်လေးကြီးလိုက်တာလည်းတော့နည်းထူသွားတာပေါ့အဲကျွန်တော်လမ်းပြီးတင်းပြေးကြတာပေါ့ဗျာဒီမှာဒီမျိုးကျွန်တော်အုပ်ချုပ်ပိုင်းတွေကသွားကြတာအဖွဲ့ဆောင်နဲ့ဆိုသွားရောက်ရဲ့သူ့ကိုကျွန်တော်စောက်ချောက်ပြီးတော့ဒီမှာရာကွက်တက်မှာပေါ့နော်ရာကွက်တက်ဆိုရှင်းသွားမျိုးရာကွက်တက်ပေါ့ရာကွက်တက်မှာကျွန်တော်ထမင်းပြေးကြတယ်ဆိုပြီးတော့သူ့အဝိဇ္ဇာတွေတို့ကမပါမလားဘူးလေပါမလားတော့ကျွန်တော်ဝေပေးလိုက်တယ်အဲအဲဒါကရာကွက်အုပ်ချုပ်မှုတွေအားစားပြီးတော့ကျွန်တော်ကူညီပေးလိုက်ပြီးတော့ပတင်ကိုပို့လိုက်တာပေါ့အဲ့လိုအဲ့ဟုတ်ကဲ့ကျွန်တော်အားလုံးကတော့တောင်းရင်22ရောက်ပေါ့22ရောက်ကြာကူမ73လေ
တွားရောက်စစ်ဆေးရမှာနေမြေခံရဲတပ်ဖွဲ့ရေတပ်ခြေလျင်တပ်နဲ့အုပ်ချုပ်ရေးအဖွဲ့စတာတွေပါဝင်ကြောင်းနဲ့ရန်ကုန်ကိုအသွားမှာကန့်ကတ်လာတာဖြစ်ကြောင်းပြောပါတယ်သူတို့ကိုစစ်ဆေးရမှာတက်ကြွပင်ရွာကဖြစ်ပြီးလူမှုကြီးကြပ်ရေးဥပဒေနဲ့ညီဆွမ်းတာကြောင့်စစ်ဆေးနေကြောင်းတိုင်းရဲတပ်ဖွဲ့ကဒုရဲမှုကြီးထွန်းရွှေကပြောပါတယ
်လလုံးတွေတော့အမှုမကွက်နေဘူးလက်တော်ကတော့လောက်ကဥအုပ်တွေတော့ညီဆွမ်းမှုတော့ရှိတာပါလူလုံးရဆစ်စီရဲပါတော့ခင်ဗျအမှုကုံစားသူတို့လောက်ကဆက်လုပ်နေမှာလေ
ရခိုင်ပြည်နယ်မြောက်ပိုင်းကအစ္စလမ်ဘာသာဝင်တွေဟာတပ်မတ်နယ်မြေကျော်လွန်ပြီးခီးတွလာခွင့်မရပါဘူးတက်ကြပင်ရွာကတာဝန်ရှိသူတဦးကတော့လက်ရှိရွှေတောင်ရံမှာထိန်းသိမ်းခံရသူတွေနဲ့ပတ်သက်လို့အခုလိုပြောပါတယ
်ကျွန်တော်တို့ဖမ်းလို့ပြောတယ်ဒီဝါဆိုရင်ကျွန်တော်မသိခဲ့ပါဘယ်ဟာလူတွေလဲတကယ်မသိရသေးဘူးဟိုတော့ကလည်းရတာလောက်ကမရှိလို့လည်းမသွားကြလားဘယ်လိုအဲ့မသိဘူးကျွန်တော်တင်ရတော့ကအဲ့ဒီဘက်လူလည်းများမလဲဒီမှာလေအကန်းကကြွားမမုံမလားကျွန်တော်ကြွားသားနေတယ်ဆိုပေနေလို့ရပါလားဘုံမှာဆိုရင်သူတို့ကလောလောဆယ်လောက်ကိုမရှိဆိုရင်ဘယ်လိုသူစဉ်းစားကြတာမသိတာ
တကယ်ပြင်စကန်းကဒုက္ခတဲ့တူဦးကလည်းသူ့အမြင်ကိုအခုလိုပြောပါတယ
်ဒီမှာကျွန်တော်တို့ကဘာအလုတ်ခိုင်မှမရှိဘူးဘာစားတော့ quality မရှိဘူးဆိုတော့ကိုကုသသမီးရဲ့ကျွေးမွေးမွေးမယ်ဆိုတော့မြန်ဒေါက်တာတို့လည်းစိတ်ညစ်ကြတာပဲအဲ့တော့ကဲမကန်ဆန်းတဲ့လို့သူတို့ဒီတိုင်ငံကနေဟိုနိုင်ငံတော်ရင်ဒီမှာစိတ်အင်းချက်များလောကရမယ်စာသမီးကိုကြွေးရမယ်အဲ့လိုမျိုးစိတ်တင်လာရမနော်အဲ့လိုတော့ရှိလေသူတို့တော့မှာပါအဓိကကျွန်တော်တို့နိုင်ငံသားအခွင့်အရေးလဲလက်တော့သွားလာခွင့်ရမှသာဒီကျွန်တော်တို့လူတွေကစိတ်အင်းချက်များလို့ကျွန်တော်တို့ယူထားတယ
်အခုလိုပွင့်လင်းရာသီကိုရောက်လာပြီဆိုရင်စကိုင်းပြည်နယ်မြောက်ပိုင်းကအစ္စလမ်ဘာသာဝင်တွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေဟာမလေးရှားနဲ့အခြားနိုင်ငံဘက်တွေကိုဆက်လီနဲ့တွားဟုတ်တာတွေရှိတာကြောင့်မြန်မာနဲ့ထိုင်းစတဲ့နိုင်ငံကကမ်းခြေတွေမှာမကြာခဏဖမ်းဆီးတာတွေဖြစ်ခဲ့ဘူးပါတဲ့
ဗီဒီယိုသတင်းကခုမိုးစော်ရန်ကုန်မြို့ကနေသတင်းပေးပို့ခဲ့တာဖြစ်ပါတယ်အခုတစ်ခါတော့ထိုင်းမလေးရှားနယ်စပ်မှာ